အိန္ဒိယနိုင်ငံတောင်ပိုင်းမှာအသက်28နှစ်အရွယ်တွိဆန်စစ်ကူဆရာဝန်တူကိုအာရမပြုခြင်းတပ်ဖြတ်ခဲ့မှုနဲ့ဆွဆွဲခံရသူ၄ကိုရဲတွေကအသေးပြစ်တက်လိုက်ပါတယ်။တေလင်္ဂနာပြည်နယ်ကဟိုက်ဒရဘတ်မြို့ကအာရမပြုခြင်းတပ်ဖြတ်မှုဖြစ်ပွားရနေရာကိုမှုခင်းပြည်ရဲ့တရုတ်ပြဖို့ပြန်ခေါ်လာတဲ့အချိန်မှာပဲတရားခဏ်တွေထွက်ပြေးဖို့ကြိုးစားလာကြောင်းအသေးပြစ်ကဖမ်းဆီးခဲ့တယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။ဆောင်နေထံကလည်းလည်းလူယူဖို့ကြိုးစားခဲ့တာကြောင့်ပြစ်ခတ်ဖမ်းဆီးခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီးပရကတ်ရှူရီက AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်။အမှားပြုချင်းတပြက်ခံရသူတွိဆန်စစ်ကူဆရာဝန်အမျိုးသမီးရဲ့ဖခင်ကတော့သမီးဖြစ်သူတည်ဆုံတာဆဲရှိဖြစ်တဲ့အကြောင်းနဲ့ရဲတပ်ဖွဲ့နဲ့အစိုးရတာဝန်ရှိသူတွေရဲ့ဆောင်ရွက်ချက်တွေအတွက်ကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်။ရဲတွေပြစ်တက်ခဲ့တဲ့နေရာကိုရန်နဲ့ချီတဲ့လူတွေရောက်လာပြီးမရှိမီပြန်နေဖြစ်ပေါက်ရဲတွေကိုပန်းနေပေးကွန်ပျူတာကြတာပါတရားမြတ်ထံမှရရှိရေးလက်တုံပြန်ရေးယူရေးဒေါသတကြီးတောက်စုဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ပါတယ်ဒါမှမဟုတ်အမျိုးသမီးရေးလှုပ်ရှားသူတွေလွတ်တော်ကိုယ်စားတချို့ကတော့တရားဥပဒေနဲ့အရေးမြူပဲတပ်ဖြတ်မှုတွေပေါ်မှာစိုးရိမ်တဲ့သဘောထားတွေကိုပြောဆိုခဲ့ကြတာပါတွိဆန်စေကူဆရာဝန်အမျိုးသမီးရဲ့မိလောင်ကျွမ်းနေတဲ့အလောင်းကိုတော့အိမ်ကနေထွက်သွားပြီးနောက်တစ်နေ့မှပဲတွေ့ရှိခဲ့ရတာဖြစ်ပါတယ်အိမ်ကနေထွက်သွားပြီးအဝေးစီလမ်းတစ်နေရာမှာကားပြီးပေါက်တဲ့အတွက်ထရက်ကားသမားတစ်ယောက်ကပြင်းပြနေတယ်လို့လည်းမိသားစုဝင်တူကိုဖုံးဆက်ပြောခဲ့တာပါရဲတပ်ဖွဲ့ကတော့လူပြတ်တဲ့ဝေးပြလန်းနေသူ့ကိုဆွဲခေါ်သွားပြီးတယောက်တည်းလဲအာရမပြုချင်းမိရှိကိုတပ်ဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားတာပါဒီနောက်မှာတော့ဆောင်းနဲ့ပတ်ပြီးတရားတစ်ခုပေါ်ကနေပြစ်ချထားတဲ့အလောင်းကိုလမ်းသွားလမ်းလာတယောက်ကတွေ့ရှိခဲ့တယ်လို့လည်းပြောဆိုထားပါတယ်